ပဝန်းကျင်မှာလည်းခေါင်းမထူနိုင်တော့ကွာဒီလားဒါမဲ့အဖြစ်မှောင်ဘယ်သူမှရှင်းမပြခဲ့ဘူးအဲ့လို့ဆိုတော်လန်ရေးလာလို့တာလေဒီပဒနာရေးဖြစ်ဖို့လာမှာမဟုတ်ပဲဘူး
တော်လန်ရေးဆိုတဲ့စကားလုံးကြာခံခဲ့ရသည်မြခေါင်းကိုအမျိုးသိခဲ့ရသူဟာအသက်19နှစ်အရွယ်သားရှိသေးတဲ့မယရီပါတော်လန်ခြင်းစိတ်တစ်ခုတည်းနဲ့လက်နက်ကင်လမ်းစဉ်ကိုရွေးချယ်တော်ခိုခဲ့ပြီးအနာသိန်းကာလတခြားသူရင်ဆိုင်ကြုံတွေ့ခဲ့ရတာကလိမ့်ပိုင်းဆိုင်ရာနှောက်ယှက်ခံရမှုတွေဖြစ်ပါတယ်။မယ်ရီဟာအနာသိန်းအစောပိုင်းကာလမှာပဲစစ်တင်တဲ့တပ်ဖို့မြန်မာနိုင်ငံမြောက်ဘက်ပိုင်းကလွတ်မြောက်နေမြေတစ်ခုကိုရောက်ခဲ့ပါတယ်။တော်လန်ရေးအတွက်စိတ်နှစ်ကြိုးစားနေရင်ကတပ်ဖွဲ့ဝင်အချို့ရဲ့ Messenger platform ကတစဉ်လိမ့်ပိုင်းဆိုင်ရာထိခိုက်စေတဲ့အပြောအဆိုတွေကိုသူကြုံတွေ့ခဲ့ရပါတယ်။စိတ်မလုံခြုံမှုတွေကြောင့်တင်းနှံပြီးချင်းအဲ့ဒီမှာဆက်မနေတော့ဘဲတော်လန်ရင်မှာဆက်ပါဝင်နိုင်ဖို့မယ်ရီဟာမြန်မာနိုင်ငံကြောင်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုစီရောက်ခဲ့ပါတယ်။အဲ့ဒီနောက်မှာလည်းတော်လန်ရင်ခေါင်းဆောင်ပိုင်းတဦးစီကညနေတဲ့အချိန်ထိဖုန်ခေါ်တာမကြောက်ဝင့်မနာတာစကားတွေကိုရေးပို့တာတွေနဲ့လိန်စိတ်နှိုးကြွစေမဲ့အပြုမှုတွေကိုမယ်ရီရှေ့တွင်ပြုလုပ်တာတွေကိုထပ်ကြုံခဲ့ရပါတယ်။တော်လန်ရေးထိခိုက်စေမယ်ဆိုတဲ့အကြောင်းပြချက်တွေကြောင့်ပဲဒီလိုအခြေအနေတွေကိုဖွင့်ပြောဖို့တီးခံခဲ့ရပြီးနောက်ပိုင်းလူတွေသိလာချိန်မှာအပြစ်ပြောခံရသူဟာကျွလွန်သူမဟုတ်ပဲမယ်ရီပဲဖြစ်ခဲ့ရပါတယ်
။ဒီဘက်ကလူကြီးကဖြည့်ရှင်းပေးတာမဟုတ်ဘူးဖြည့်ပြီးပြောတာဘယ်သူမှားရဲဆိုတာလည်းမသိဘူးမှားမှားမှန်မှန်ခေါင်းမထုတ်လိုက်နိုင်လောက်ကိုဖြည့်ပြီးပြောတာကွာအဲ့ချိန်မှာအဖေကလည်းသုံးသွားတဲ့ချိန်နဲ့အဲ့လူကြီးပြဿနာကြီးတိုက်ခိုက်ခံအချိန်မှာစိတ်တွေရှုပ်ထွေးပြီးတော့တက်တည်ဖြစ်တယ်ဒါမဲ့တင်းနေမစေးလို့ထင်မှရမသေးခဲ့ဘူး
တိုက်ပွဲမှာကိုအကိုနှစ်ယောက်ကလည်းကြသွားရည်လीဒီတော်လန်ရေကိုဒီလိုမျိုးသာဆက်မလုပ်ဘူးဆိုလို့ရှင်နောက်လာမယ်ကွာလူတွေတော့ပို့ပြီးတော့ခက်ခဲသွားမှာကွာအခုတော့မှခက်ခက်ခဲခဲတော်လန်ကြီးကနောက်လူကြီးကြရင်ဘယ်လိုမျိုးဒီနိုင်ငံကြီးမှာနေရမလဲဆိုပြီးတော့တွေးလိုက်တာပေါ့အဲ့ဟာကြီးတွေးပြီးတော့တငယ်ချင်းကြီးရဲ့မိန်းကလေးတငယ်ချင်းကြီးရဲ့အားပေးစကားကြီးကြောင့်ဖြတ်တန်းလာဒီတဲ့ဒီရွယ်နဲ့အများကြီးစိတ်သက်ပိုင်းဆိုင်ရာရောလူမှုရေးပိုင်းရောအများကြီးလည်းတိလာတယ်
။အာနာရှင်ကိုတော်လန်ရင်းနဲ့ပဲအာနာရှင်ဆန်လာသူတွေကိုတော်လန်နေရတယ်။မယ်ရဒီလိုလိုအမျိုးသမီးတွေအများအပြားရှိနေပါတယ်။နှစ်ရှည်လာများပြည်သူတွေကိုဖိနှိပ်ပြီးအမျိုးသမီးတွေကိုလိန်စိတ်ကျူးလွန်ဖို့သာသဘောထားခဲ့ကြတယ်။နိုင်ငံစစ်တပ်မှလည်းအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ခေအဆက်ဆက်ဥပဒေပြဋ္ဌာန်းချက်မရှိခဲ့ဘူးလို့ CDM စစ်သားအချို့ကဆိုပါတယ်စစ်သားတွေရဲ့တအူးချင်းကျစ်ဝတ်ခေါင်းစဉ်အောက်မှာအမျိုးသမီးတွေနဲ့ရင်းရင်းနှီးနှီးမနေရဘူးဆိုတဲ့အချက်တစ်ခုသာပါဝင်ခဲ့ပေမယ့်ဂျာဟာလည်းစာရွက်ပေါ်မှာပဲအကျုံးဝင်နေတာပါအာနာသိန်းကာလာနှစ်နှစ်ကျော်အတွင်းစစ်ကောင်စီလက်အောက်ခံအဖွဲ့အစည်းတွေကအမျိုးသမီးတွေပေါ်လိန်ကျန်းဖက်မှု108ကြိမ်ကျူးလွန်ခဲ့တယ်လို့ကြာကာလအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကဂျွန်လ19ရက်မှာထုတ်ပြန်ထားပါတယ်။ဒီလိုဥပဒေမဲ့ကျိုးလွန်နေတဲ့စစ်တပ်ကိုတွန်းလှန်ဖို့စုဖွဲ့ထားကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှလည်းအမျိုးသမီးတွေပေါ်ဘယ်လိုပြုမူနေထိုင်ရမယ်ဆိုတာနဲ့ပတ်သက်ပြီးတိကျတဲ့မူဝါဒတွေမရှိဘူးလို့ရဲဘော်အချို့ကဆိုကြပါတယ်။ဒါကြောင့်စစ်တပ်လိုအဖွဲ့အစည်းမဖြစ်လာအောင်အပြစ်ပေးအရေးယူမှုတွေလိုအပ်နေပြီလို့88အရေးခင်တော်ကတောက်ခုဘူးတဲ့အမျိုးသမီးလည်းဖြစ်သူလိန်ကျန်းဖတ်မှုနဲ့ပတ်သက်ပြီးအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဆီယာမနုနုထက်ဆန်ကဆိုပါတယ်
။သူ sexual harassment ဆိုကြည့်လို့ရှင်တော့လေဟိုလူရက်တာတဲသေးလေးပါလို့ထင်ပေမဲ့အဲ့ဒီရဲ့သဘောကဘာလဲဆိုတော့တော်လိုင်းကိမှာ sexual harassment ဖြစ်ရင်တော်လိုင်းကိုနှောက်နှေးစေရဲဆိုတာလူအင်အားကုန်တာပေါ့။တကယ်တော့လူအင်အားလိုတာလေ။အဓိကတော့စီမင်းစီကံပဲ။အဲ့ဒါကလူခွေးချိုးဖောက်တာဆိုကိုမချိုးဖောက်ရင်ဒီအပြစ်ဆိုတာမရဘူး။ကိုချိုးဖောက်အပြစ်ဆိုတာထိုက်တန်တဲ့အပြစ်ပေးရမှာပဲ။နေရာဒေသကျဉ်းချက်တာကိုကျဉ်းချက်တော့လုံနိုင်တဲ့အလို့နဲ့ဒဏ်ပေးတဲ့စနစ်သူ့အပြစ်ပေးစနစ်တွေတော့လောက်ထားမှာပေါ့။ဘယ်လိုဆိုရင်ဘယ်လိုအပြစ်ပေးမယ်ဆိုရင်ဒါတပြေးနဲ့တန့်သွားလိုက်မယ်။အဲ့လိုတော့ရှိဖို့လိုတယ်လို့ထင်တယ်
။အမျိုးသမီးတွေပေါ်လိန်ကျန်းဖတ်မှုတွေဟာစီရေးပဋိပက္ခတွေပြင်ထန်တဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ကရင်နီပြည်နယ်တွေမှာပုံမဖြစ်ပွားနေတယ်လို့လေ့လာစောင့်ကြည့်သူတွေစီကသိရပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB အဖွဲ့အစည်းကတော့လိန်ကျန်းဖက်ကျွလွန်နေသူတွေတဲ့စစ်တပ်လက်အောက်ခံအဖွဲ့ဝင်တွေအပြင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေတော်လန်ရေးတွင်ဩစာအာဏာရှိသူတွေပါပါဝင်နေတယ်လို့ဇွန်လ21ရက်မှာထုတ်ပြန်ထားပါတယ်။ NUG အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဒေါက်ဆူဇန်နာလလဆိုကလည်းလက်နက်ကင်အဖွဲ့စည်းတွေစီကနေလိမ့်ပိုင်းဆိုင်ရာကျွလွန်ကြောင်းတိုင်ကြားစာ73ဆောင်ရရှိထားပြီး အဲ့ဒီအမှုတွေကိုစုံစမ်းနေဆဲဖြစ်တယ်လို့ IFA သတင်းဌာနကိုဖြေဆိုထားပါတယ်လက်ရှိအာဏာသိမ်းကာလအတွင်းဥပဒေစိုးမိုးမှုမရှိချိန်မှာအမျိုးသမီးတွေအတွက်သူတို့ကြုံတွေ့ခဲ့ရတဲ့လိင်ပိုင်းဆိုင်ရာနှောက်ယှက်ခံရမှုတွေကိုတိုင်ကြားပြီးအရေးယူပေးနိုင်တဲ့ကိုယ်စားပြုရန်ရာဟာလည်းမရှိနေပါဘူး။ကြအပြင်ကြော်လန့်ရေးကာလအတွင်းအမျိုးသမီးကိုယ်စားပြုခေါင်းဆောင်တွေမရှိသလိုထိခိုက်နစ်နာမှုတွေအတွက်ထုတ်ဖော်ပြောဆိုခွင့်တွေဟာလည်းကြော်လန့်ရေးအကြောင်းပြနောက်ကောက်ကြချမ်းနေရဆဲပါဒါကြောင့်အာဏာရှင်ကိုတော်လှန်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမျိုးသမီးတွေရဲ့လိင်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့တာဝန်ခံနိုင်တဲ့အဖွဲ့တွေဖြစ်တဲ့လို့ပြောလာသူကကော်ဗရာတပ်ဖွဲ့ဝင်အမျိုးသားတူပါ
အမျိုးသမီးကဏ္ဍနဲ့ပတ်သက်ပြီးတော့ဘာကိုမှဆိုမှတကယ်လုံးဝဗျာတင်ကြားပေးတာမရှိဘူးဗျာကျင်းဝင်းမလိုက်နာနိုင်တဲ့ဒီတိုင်းရိုးရိုးလက်လက်ကိုင်ဆိုလို့ရှိရင်အဖွဲ့ကြီးရင်ပုံဖြစ်သွားမယ်အဖွဲ့သိရင်တ냐ဖြစ်သွားမယ်ဒါပဲဖြစ်မှာအဲ့တော့ဒီ local အဖွဲ့တွေဆီပြောပေါ်တော့သူအဖွဲ့လိုက်မှာရှိတဲ့ခေါင်းဆောင်တွေကိုယ်တိုင်ကလည်းတာဝန်ယူရမယ်တာဝန်ခံရမယ်နောက်ပြီးတော့အဲ့ဒါထပ်ဆင်ပြီးတော့မှဒီသက်ဆိုင်ရာသူရဲ့အဖွဲ့အစည်းကလည်းဒီအပေါ်ကိုတာဝန်ယူရမယ်တာဝန်ခံရမယ်ဒီအခွင့်အရေးတွေဒီဟာတွေကိုသူတို့မလေးစားဘူးမလိုက်နာဘူးဆိုလို့ရှိရင်သူတို့ရဲ့ဖြစ်တည်မှုရောသူရဲ့ယက်တိချက်ပေါ်ကဒါပြန်ပြီးမျိုးကထောက်ရမယ်ဖိစာဖြစ်သွားပြီဒီပေါ်စည်းတက်မှာကျူးလွန်ခံရတယ်ဒီအဖွဲ့အစည်းကမဖြစ်ရှင်းပေးဘူးဆိုလို့ရှင်သူ့ဆက်ကြီးတဲ့နေရာကိုကျွန်တော်တို့ဘယ်လိုထပ်ပြီးတိုင်ကြားနိုင်မလဲဘယ်လိုထပ်ပြီးတော့အကြောင်းကြားနိုင်မလဲဆိုတာမျိုးကိုအစိုးရဘက်ကနေပြီးတော့လမ်းဖွင့်ပေးထားတင်တယ်လို့ကျွန်တော်မြင်တယ်ခင်ဗျသူတို့ဘယ်လိုလမ်းဖွင့်ပေးထားလဲဆိုတာကိုဒီတီသူတွေအထိထိထိရောက်သိအောင်သူတို့လုပ်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်မြင်တယ်ခင်ဗျ
ကျမ်းမာလူမှုစံနှုန်းပြောင်းလဲရေးမှာနိုင်ငံကိုဥဆောင်တဲ့အစိုးရဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်ဒါကြောင့်လက်ရှိຫນွေဥတော်လိုင်းရေးမှာလည်းအမျိုးသမီးအခွင့်အရေးအတွေ့အမျိုးသမီးဥဆောင်တဲ့အဖွဲ့အစည်းတွေများများပေါ်ထွက်လာဖို့လိုတယ်လို့တက်ကြွလှုပ်ရှားသူတွေကသုံးသပ်ကြပါတယ်လက်ရှိမှာတော့ခေါင်းဆောင်ပိုင်းနေရာတွေမှာအမျိုးသမီးပါဝင်မှုကအမျိုးသားတွေနဲ့ရှင်ရင်ဆယ်ကြိုးတချို့လောက်ကွာနေပြီးဖိနှိပ်မှုတွေကိုကျွမ်းလန်ဖို့အခွင့်အရေးမရဖြစ်နေကြတာပါဒါကြောင့်အမျိုးသမီးအချို့ဟာလက်နက်ကင်လမ်းစဉ်ကိုလက်လွတ်လာကြတဲ့အတွက်တော်လန့်ရေးကိုအင်အားနှဲစေတဲ့အထိထိုးနှက်ချက်တစ်ခုဖြစ်စေခဲ့ပါတယ်။အမျိုးသမီးတွေမပါဝင်တဲ့တော်လန့်ရေးဟာအနာဂတ်ဖက်ဒရယ်နိုင်ငံတည်ဆောက်ရေးအတွက်မှန်ကန်တဲ့ဆုံးဖြတ်ချက်ချမှတ်မှုတွေနဲ့လူ့အဖွဲ့အစည်းတွေမူဝါဒချမှတ်ရေးတွေကိုနောက်ကျကြံစည်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။အမျိုးသမီးတွေပေါ်လက်ရှိအချိန်ထိလူအတိုင်းဝိုင်းကလက်ခံထားပုံနဲ့ပတ်သက်ပြီးအမျိုးသမီးတက်ကြွလှုပ်ရှားသူနှံ့မီက
ကျမတို့ရဲ့ပတ်ဝန်းကျင်ကမလုံခြုံတဲ့ပတ်ဝန်းကျင်ကိုအရင်ထဲကမိတ်ဆက်ပေးခဲ့တာကျမတို့ discrimination လောက်တာကိုမှန်တယ်လို့ဆိုပြီးပြောခဲ့တဲ့ပတ်ဝန်းကျင်နဲ့မိတ်ဆက်ပေးခဲ့တဲ့အခါမှာအမျိုးသမီးတွေပေါ်မှာလည်းအဲ့ဒီဥစ္စာကအကျိုးတရားမှုအများကြီးဖြစ်တယ်။ဘာလို့လဲဆိုအမျိုးသမီးကနိုင်ငံရဲ့အခြေအနေရော policy ရဲ့အခြေအနေရောတကယ် decision maker ဘိုင်းမှာအမျိုးသမီးတွေနည်းတယ်ပေါ့နော်ဆိုတော့အမျိုးသမီးအဲ့ဒီအထဲမှာအမျိုးသမီးဖြစ်ရလို့ဆိုပြီးတော့မှာကျွန်တော်တို့လိင်ပိုင်းဆိုင်ရာကြံပတ်ခံရတာတွေပြီးရင် discrimination လုပ်တာတွေအမျိုးသမီးခေါင်းဆောင်တယောက်ကအမိတ်ပေးရအောင်အောက်ကရဲဘော်တပ်သားတွေအမျိုးသားတွေကမနာခံချင်တာတွေအများကြီးပဲကျွန်တော်တို့ကဘာဖြစ်လို့လဲလို့ဟိုဆန်းစစ်လိုက်တိုင်းမှာအမျိုးသမီးဖြစ်နေလို့ဆိုတဲ့အဖြေတွေကတော်တော်များများထွက်တယ်ပေါ့နော်ဆိုတော့ဒီအမျိုးသမီးတွေ struggle လုပ်ရတဲ့အခြေအနေဘာဖြစ်လို့အောက်ကရဲဘော်တွေကအမိတ်မနာခံကျင်တာလဲဆိုမိန်းမကြီးတစ်ယောက်ကစစ်တပ်ထဲမှာအမိတ်လာပေးနေတာကိုသူတို့အနေနဲ့ feel မလာတာ။ဘာလို့လဲ?အမျိုးသမီးတွေကို leadership role မှာကျမတို့နိုင်ငံဘယ်တော့မှ support တွေမပေးခဲ့ကြ။ decision making အပိုင်းမှာပါဝင်မှုအရန်နေခဲ့ကြ။အဲ့ဒါအဲ့ဒီ effect ကအခုတော်လိုင်းကြီးမှာလည်းပြန်ခံရတာပေါ့လေ။ဆိုတော့ဒီအခြေအနေဒီတစ်ခုမှာတော့ကျမတို့ပြောင်းကြရင်တော့ကောင်းမယ်လို့တော့ထင်တယ်။ကျမတို့လူကြီးတွေပဲဖြစ်ဖြစ်ဒီ decision making process မှာပါဝင်နေသူတွေပဲဖြစ်ဖြစ်ဒါကိုစဉ်းစားမိတယ်ဆိုလို့ရှိရင်တော့ပိုကောင်းမယ်လို့မြင်ပါတယ်ရှင
်မြန်မာနိုင်ငံဟာ2014ခုနှစ်မှာပဋိပက္ခအကျဉ်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုရပ်တန့်ရေးကုလသမဂ္ဂသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်အမျိုးသမီးတွေပေါ်ဤမျိုးစုံနဲ့ခွဲခြားဆက်ဆံမှုပပျောက်ရေးနိုင်ငံတကာသဘောတူညီမှုစာချုပ်စီတော်မှာလည်း1998ခုနှစ်ကတည်းကလက်မှတ်ရေးထိုးထားပါသေးတယ်အနာသိန်းအုပ်ချုပ်ရေးရန်ရာတကြော့ပြန်လာချိန်မှာတော့ကြိုက်ယူနေရစေအမျိုးသမီးအခွင့်ရေးဟာထတ်ချိုးဖောက်ခံနေကြရပြီးပို့ဆိုးတဲ့အခြေအနေတကူမှရှိနေတာပါထိခိုက်မှုတွေကိုထုတ်ဖော်ပြောဖို့ခက်ခဲနေချိန်မှာပဲတခြားသူတွေထပ်မနစ်နာစေဖို့ဆိုတဲ့အကြောင်းပြချက်နဲ့ဖွင့်ပြောလာတဲ့မယက်ဒီကတော့နှစ်နှစ်ကျော်လာတဲ့အထိတရားမျှတမှုကိုမရရှိသေးပါဘူးဒီလိုလိမ်အမျက်ထုတ်ခံရမှုတွေကိုရင်ဆိုင်ခဲ့ရတာကြောင့်စိတ်မလုံခြုံမှုတွေကြောင့်မှရုန်းကန်ရင်တော်လန့်ရေးအတွက်ရှစ်ဆက်နေရတဲ့မယ်ရီရဲ့အလိုချင်းဆုံးဆန္ဒကတော့
တကယ်တော့တော်လိုင်းရေးမှာလိမ်မြတ်ထုတ်တယ်ဆိုတာလုံးဝမရှိတဲ့အရာအဲ့ဒါကိုဘယ်လိုပြောရမလဲဘလို့လူတွေကိုခေါင်းဆောင်တင်မြှောက်ပြီးတော့ဘလို့လုံးလုံးနေလဲဆိုတာကိုယ်ပိုင်ခံရတော့ကွာကိုယ်ပိုင်မဲ့တီးတာခေါင်းဆောင်ဝိုင်းကအဲ့လိုဖြစ်နေရောနောက်လည်းအောက်ငယ်သားကြီးကဘလို့မျိုးစိတ်သက်တွေနဲ့ဒီမှာချက်ပြီးတော့စက်တော်ဆိုင်အောင်မှာရောအဲ့အကြောင်းကွာတော်လိုင်းကိုတော်လိုင်းရေးနဲ့တူစီခြင်းလေတော်လိုင်းရေးဆိုလို့ရှိရင်တော်လိုင်းကိုဒီဇိုင်းမမလုပ်ဖို့ကွာသူကအဲ့လိမ်ပိုင်းဆိုင်ရာကြီးငွေကြေးပိုင်းဆိုင်ရာကြီးကဘလို့ပြောမစိတ်ပြည့်စရာကြီးကွာဘလို့မှလက်ခံလို့မရဘူးဘလို့မှသဘောမတူကွာအဲ့တော့ကိုစိတ်သက်လေးကိုကိုပါတာကိုပြင်စီခြင်းလေကွာဘလို့မှဝိုင်းပြင်မေးလို့မရတဲ့အရာကို
တော်လိုင်းရေးမှာအမဲဆက်ထင်သွားမယ်လေနော်
မြန်မာနိုင်ငံကအမျိုးသမီးတွေဟာရတဲ့ရထိုက်တဲ့အခွင့်အရေးတွေထဲလက်တွေ့ရင်ဆိုင်နေရတဲ့ဆုံးရှုံးနစ်နာမှုတွေတွေတောင်းဆိုနေကြရပါတယ်။ခေတ်ဆက်ဆက်ဖိုဝါဒကြီးစိုးမှုတွေကြာလက်ရှိတော်လှန်ရေးမှာလည်းအမျိုးသမီးတွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုရဲ့တားကောင်ဖြစ်နေစေပါ။ဒီလိုကျူးလွန်ခံရမှုတွေတော်လှန်ရေးကောင်းစဉ်အမှမတည့်မြုပ်သွားဖို့ဆိုရင်လူတိုင်းဝိုင်းတစ်ခုလုံးရဲ့ဖိမကာကွယ်မှုတွေကအမျိုးသမီးတွေအတွက်အရေးကြီးလို့နေပါပြီ။ဒီတဲ့ရင်ဆောင်မကိုတန်လင်းခက်ကပေးပို့ကြတာဖြစ်ပါတယ်။